အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတတာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီကျင်းပင်နဲ့တူချင်းဆွေးနွေးရမှာလူခွင့်ရေးစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျွန်းအရေးပါဝင်ကိစ္စတော်တော်များကိုအမြင်ကျေကျေပွန်းပွန်းလင်းလင်းဆွေးနွေးခွင့်ရတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်တဲ့အကြောင်းအင်ဂျီယိုကပြောလိုက်ပါတယ်အမေရိကန်ရဲ့အကျိုးစီးပွားရေးစံတမ်းမှုတွေနဲ့27ရာစုခေတ်မှာပွန်းလင်းလွတ်လပ်ပြီးမြတ်တဲ့နိုင်ငံတကာစနစ်တရအတွက်စီးပင်းစည်းကမ်းတွေပေါ်ပေါ်ရေးမဟာမိတ်တွေမိဘတွေနဲ့တူဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကအလေးထားပြောကြားခဲ့တယ်လို့လည်း3လကျော်ကြာ online တက်တီဆွေးနွေးပွဲပြီးအင်္ဂါနေ့စောပိုင်းအင်ဂျီယိုထုတ်ပြန်တဲ့ချင်းညချက်မှာဖော်ပြထားတာပါအမေရိကန်ပြည်အောင်စုမှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုဦးစားပေးဆောင်ရွက်နေတဲ့ချင်းထဲမှာပဲပြည်ပမှာရင်ဆိုင်နေရတဲ့စိတ်ခေါမှုတွေကိုလည်းမဟာမိတ်တွေမိဘတွေနဲ့လက်တွဲရင်ဆိုင်မှုအလေးထားပြောခဲ့တယ်လို့လည်းအင်ဂျီယိုကပြောဆိုခဲ့ပါတယ်ဒါပေမဲ့ထိုင်ဝမ်ကျွန်းကာဝေးရေးအတွက်အရင်ကလောက်ပြင်းပြင်းထန်ထန်ပြောရမျိုးမတွေ့ရပါဘူးတရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုဆန့်ကျင်ကြောင်းဒီချိန်မှာပဲလက်ရှိအခြေအနေကိုပြောင်းလဲဖို့ဒေသတွင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းကျပ်ဆောင်ရွက်မှုမျိုးတွေကိုအပြည့်အစုံဆန့်ကျင်ကြောင်းအင်ဂျီယိုထုတ်ပြန်ချက်မှာဖော်ပြထားတာပါခေါင်းဆောင်တို့ဆွေးနွေးမှုဟာကြိုတင်ခန့်မှန်းထားတဲ့အချိန်ပိုကျလာပြီး၃လကျော်ကြာနှစ်ချိန်ခွဲဆွေးနွေးခဲ့တဲ့အကြောင်းလေးအမေရိကန်ဆွေးနွေးရာရှိသူကပြောဆိုထားပါတယ်